ရခိုင်ပြည်နယ်ကအထောက်ပံ့လိုအပ်နေသူတွေအတွက် WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကလာစဉ်အစားအသောက်နဲ့ငွေသားထောက်ပံ့မှုကိုအခုသတင်းဘက်ကစပြီးတော့ပြန်ပေးနေပါပြီ။စစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းအကူအညီပေးတဲ့အစီအစဉ်တွေ3လနီးပါးကြာရနာခဲ့ရပြီးတဲ့နောက်အခုလိုအထောက်ပံ့တွေပြန်ပေးလာတာဖြစ်ပါတယ်။သုံးလကြာအထောက်ပံ့မရခဲ့လို့အတော်လေးနေရေးစားရေးအခက်အခဲတွေဖြစ်နေကြသူတွေကဒီလိုအကူအညီကိုမြန်မြန်ရရှိဖို့မျှော်လင့်နေကြတာဖြစ်ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကတင်ပြပေးပါမယ်။
ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကရခိုင်ရှမ်းကချင်ချင်းစတဲ့ဒေသတွေကအခုအညီအလွန်လိုအပ်နေတဲ့မိသားစုတွေကိုလာစဉ်စားနပ်ရိက္ခာနဲ့ငွေသားထောက်ပံ့မှုပေးခဲ့ပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ဇူလိုင်လကစလို့ရခိုင်ပြည်နယ်မှာအဲ့ဒီအထောက်ပံ့အစီအစဉ်ရပ်သွားခဲ့တာပါအခုတော့ဒီသတင်းဘက်ကစပြီးအထောက်ပံ့ပေးတဲ့အစီအစဉ်ရခိုင်မှာပြန်စနေပြီလို့ WFP ကသတင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်တွင်းကကြောက်တော်မြောက်ဦးရတိတောင်မြေပုံစတဲ့မြို့နယ်တွေမှာရှိတဲ့ဒုက္ခသည်စခန်းတွေမှာ WFP ရဲ့စားနပ်ရိက္ခာနဲ့ငွေသားထောက်ပံ့မှုမရတာ3လနီးပါးရှိပြီဖြစ်ပါတယ်ဒုက္ခသည်တွေဟာခုလိုအဖွဲ့အစည်းတွေရဲ့ထောက်ပံ့မှုတွေအပေါ်မှီကိုအားထားနေရတာဖြစ်တယ်လို့ညောင်ဦးမျိုးဖျားပေါ်စစ်ဆောင်စကန်တာဝန်ခံဦးမောင်ဖြူချေက VOA ကိုပြောပါတယ်
။စစ်ဆောင်စကန်မှာလည်းတော့ဟိုအလုတ်ကန်လေးအစီအစဉ်ကြီးကြီးဒီအလုတ်ရှင်ပြည်သူတွေကပြည်တာလို့ပဲသူတို့ကအားကိုးနေရတယ်ဆိုတော့ဟိုပြောတာပေါ့ပြောတာပေါ့ခွန်ကပြောပါလေအလုတ်ကန်လေးလည်းမရှိဘူးဆိုတော့ခက်ခက်ပို့ရှိတာပေါ့
ရခိုင်ပြည်နယ်ဒုက္ခသည်တွေအတွက်လူတစ်ယောက်ကိုလာစဉ်ငွေကြေး1000ခွဲနှုန်းနဲ့ WFP ကထောက်ပံ့ပေးတာပါအထောက်ပံ့ကိုမိကိုနေရတဲ့ဥညိုသားဦးကလည်းအထောက်ပံ့တွေမရတော့တဲ့ချိန်အတော်လေးဒုက္ခရောက်တယ်လို့ပြောပါတယ
်တရားသားတရားရှိသောပြည်သူရှိသူတော့ရတယ်လုံးဝအဆင်မပြေပါဒီခေတ်ကျန်နေရတဲ့ကလုံးဝဆင်မပြေ
အခုအထိတော့သူတို့နေတဲ့စစ်ပေးဒုက္ခသည်စခန်းကို WFP ရဲ့အထောက်ပံ့တွေမရသေးပါဘူးဩဂတ်စ်လမကုန်ခင်အထောက်ပံ့တွေပြန်ပေးမယ်လို့ WFP ကပြောထားကြောင်းမြောက်ဦးဒုက္ခသည်စခန်းတာဝန်ခံဦးသိန်းရွှေမြက်ကပြောပါတယ
်တို့တို့စတိတ်မန့်တွေတော့တို့ထုတ်လာထုတ်လာရှိပါတယ်ကျွန်တော်တို့ကန်လာလာလို့ရှိပါတယ်ဒါပေမဲ့ဒီကမှာဒီဆေးလက်ပန်းဆေးလက်ပန်းကပုံရမယ်လို့တို့ဒါပေမဲ့ရောက်တော့မြောက်ကျွန်တော်တို့စခန်းမှာဒုက္ခသည်တွေအကုန်လုံးဒုက္ခရောက်နေရတယ်ဆိုတာနေနေဒီစီကတော့မြောက်ကြည့်ပါပဲသူတို့ဒီ WF ကထပ်မတလောင်းနေလေကျွန်တော်တို့လုံလောက်တာတော့မဟုတ်လေကြပါဘူးကျွန်တော်ကဒါလေးနဲ့သူတို့ဒုက္ခတွေတကမြားပြီးစောနေရတာလေ
ရခိုင်ပြည်နယ်မှာ2018ခုနှစ်ကရခိုင်နဲ့မိုးစလင်တွေကြားဖြစ်ခဲ့တဲ့လူမျိုးရေးအခြေခံတဲ့ပဋိပက္ခတွေ2018အကုန်ပိုင်းကစဖြစ်ခဲ့တဲ့စစ်တပ်နဲ့အေးအဖွဲ့တို့ကြားတိုက်ပွဲတွေကြောင့်တိမ့်တဲ့ချီတဲ့ဒုက္ခသည်တွေဟာပြည်တွင်းဒုက္ခသည် IDB စကန်တွေစစ်ဘေးဒုက္ခသည်စကန်တွေမှာခိုးလုံနေကြရဆဲဖြစ်ပါရဲ့ရှင်